ရင်းညမွတ်စလင်ဒုက္ခသည်တွေဟာအင်ဒိုနီးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်စုစုပေါင်းရဲ့ဒုတိယအများဆုံးဖြစ်ပါတယ်။ရာနဲ့ချီတဲ့အဲ့ဒီဒုက္ခသည်တွေဟာမြောက်ဆူမထရာပြည်နယ်မြို့တော်မက်ဒန်မှာမတိကျမရေရာတဲ့အခြေအနေတွေအောက်မှာနေထိုင်နေကြတာပါ။အများစုဟာခေလွန်ခွင့်ရဖို့အတွက်နှစ်ပေါင်းများစွာစောင့်ဆိုင်းနေကြပြီးတတိယနိုင်ငံတစ်ခုမှာအခြေချနေထိုင်နိုင်ဖို့မျှော်လင့်နေကြတာပါ။အင်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂရဲ့1950ခုဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးထားခြင်းမရှိတာကြောင့်နိုင်ငံအတွင်းရောက်နေကြတဲ့ဒုက္ခသည်စုစုပေါင်း14,000အတွက်နေရာထိုင်ခင်းအသစ်မထောက်ပံ့ပေးနိုင်ပါဘူး။ဒီအကြောင်းအင်ဒိုနီးရှားဌာနကအနုဂရာအာရီယန်ဆရာပေးပို့ထားတဲ့သတင်းကိုတင်ပြပေးပါမယ်။အသက်33နှစ်အရွယ်မိုဟာမက်နူရ်ဟာမြန်မာနိုင်ငံမောင်နှံမြို့ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်ပြီးလက်ရှိမှာမြောက်ဆူမထရာပြည်နယ်မြို့တော်မဒန်မာနေထိုင်ပါတယ်။2008ခုနှစ်ကရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေဖြစ်ပေါ်တဲ့အချိန်မှာဘဝတက်ကိုထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သူ့နေရပ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကိုရောက်တဲ့အချိန်မှာမျောလင့်ထားတာနဲ့လက်တွေ့အခြေအနေကွာခြားနေတာကိုသူတွေ့ရှိခဲ့ပါတယ်။အဲဒီမှာ ID ကရဖို့တောင်းမလွယ်ကူတဲ့အခြေအနေမျိုးဘင်္ဂလားဒေ့ရှ်ကနေမလေးရှားနိုင်ငံကိုလေနဲ့ထပ်မံထွက်ပြေးခဲ့ပါတယ်။စာရေးဆရာအထောက်အထားမပါဘဲရောက်လာတဲ့နူရ်ဟာမလေးရှားနိုင်ငံမှာရှိတဲ့ UNHCRဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးမှာဒုက္ခသည်အဖြစ်လျှောက်ထားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး
။ဖဲဒါဒီဝီဒူရီဘူလာပန်ဆေယူဆာဟူဆာဟာဆမ်ဖိုင်ဒူရီဘူဆပူလိုအတူပွန်ဆာယဟီဒုတ်တငန
်ဒုက္ခသည်အဖြစ်နဲ့အတိမတ်ပြုခါဖို့ကျွန်တော်2008ခုနှစ်ကနေ2010ခုနှစ်အထိကြိုးစားခဲ့ပါတယ်။မလေးရှားမှာဘာအထောက်ထားမှမရှိဘဲနဲ့အလုပ်လုပ်နေတာပါ။မလေးရှားမှာကျွန်တော်တို့လူမျိုးတွေပညာသင်ကြားခွင့်မရတာကြောင့်လေဒီမှာဆက်နေတဲ့ဘာမှမထူးဘူးဆိုတော့ကျွန်တော်2011ခုနှစ်မှာသဘောပေါက်လာတယ်
။အဲဒီနောက်မှာတော့နူရ်ဟာရိုဟင်ဂျာဒုက္ခသည်တရာဇင်လောက်နဲ့စုပြီးမလေးရှားကထွက်ပြေးဖို့စီစဉ်ခဲ့ပါတယ်။သူတို့ဟာဩစတြေးလျကိုသွားပြီးခေလွန်ခွင့်လျှောက်ထားကြလို့ပေမဲ့အဲဒီလိုသွားဖို့အတွက်အင်ဒိုနီးရှားကိုအရင်သွားရမယ်ဆိုတာကိုသဘောပေါက်ခဲ့ကြပါတယ်။ပွဲစားကတစ်ဆင့်ဩစတြေးလျကိုသွားဖို့အတွက်သူတို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့နူရ်ကပြောပါတယ်။လူ၁၁ဦးပါတဲ့သူတို့အဖွဲ့ထံကပွဲစားကငွေတွေယူသွားပြီးဩစတြေးလျကိုသွားနိုင်ဖို့အတွက်အခုသူတို့ရောက်နေတဲ့မက်ဒန်မြို့မှာစောင့်ခိုင်းထားတယ်လို့ဆိုပါတယ်။သူတို့ကိုကားနဲ့လာခေါ်ပြီးဂျာဗာကျွန်းကတစ်ဆင့်ဩစတြေးလျကိုပို့ပေးမယ်လို့ပွဲစားကပြောထားတယ်လို့ဆိုပါတယ်။ပွဲစားရဲ့အလိန်ခံရပြီးတဲ့နောက်စာရေးဆရာအထောက်အထားမပါတဲ့သူတို့အုပ်စုဟာမက်ဒန်မြို့ကလူဝင်မှုကြီးကြပ်ရေးအရာရှိတွေရဲ့ဖမ်းဆီးခြင်းခံခဲ့ရပါတယ်။သူတို့ကိုအင်ဒိုနီးရှားနိုင်ငံနဲ့တရားမဝင်ရောက်လာမှုနဲ့ဖမ်းဆီးခံရပြီးတနေ့လောက်အကြာမှာဒုက္ခသည်အဖြစ်အသိမှပြုခံရပြီးမဒါမာရှိတဲ့ဒုက္ခသည်စခန်းကိုပို့လိုက်တယ်လို့ဆိုပါတယ်သူတို့ကို UNHCR နဲ့ IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအရေးကူညီပေးနေတဲ့အဖွဲ့အစည်းတို့ကကူညီပေးခဲ့ပြီးတခြားနေရာတွေကိုထွက်မပြေးကြဖို့ပြောတယ်လို့နူရ်ကပြောပါတယ်အင်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂရဲ့1950ခုနှစ်ဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်ပေမဲ့ဒုက္ခသည်တွေကအင်ဒိုနီးရှားကိုမျက်စိကျနေကြပါတယ်ဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးမထားပေမဲ့အင်ဒိုနီးရှားအစိုးရကရောက်လာတဲ့ဒုက္ခသည်တွေကိုကြီးရှုစောင့်ရှောက်ထားတာအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေကိုစောင့်ရှောက်ပေးထားတဲ့ပေါ်အင်ဒိုနီးရှားနိုင်ငံဆိုင်ရာ IOM ရုံးရဲ့ဌာနကိုယ်စားလှယ်လူးဝစ်ဟော့ဖ်မန်းကခြေကျူးပါတယ
် So I think there's a very clear pattern of the government providing life-saving assistance
ဒုက္ခသည်ဆန္ဒထောက်ထားတဲ့အနေနဲ့အင်ဒိုနီးရှားအစိုးရကအသက်ကလေးအကူအညီတွေပေးနေတယ်ဆိုတာသိတာပါတယ်ဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးမထားပေမဲ့ဒုက္ခသည်တွေကိုကူညီပေးတဲ့အစဉ်လာကဒီနိုင်ငံမှာရှိနေပါလေ
။မက်ဒန်မြို့မှာတင်မြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မလေးရှား၊ထိုင်း၊တူရကီ၊သရီလင်ကာ၊ဆိုမာလီယာ၊ကူဝိတ်၊အီရန်၊အီရတ်၊ပါလက်စတိုင်း၊အီသီယိုးပီးယားနဲ့အာဗရီကိုစ်စတဲ့နိုင်ငံတွေကဒုက္ခသည်1800နီးပါးနေထိုင်နေကြတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ယူအန်အစီအရကထုတ်ပြန်ထားတဲ့စင်းစရားတွေအရအင်ဒိုနီးရှားနိုင်ငံမှာဒုက္ခသည်စုစုပေါင်း14,000လောက်ရှိနေတာမှာအဲ့ဒီထက်ကအများစုဟာအာဖဂန်နစ္စတန်နိုင်ငံကဖြစ်ပြီးတတိယအများဆုံးကတော့ရိုဟင်ဂျာဒုက္ခသည်တွေဖြစ်ပြီးတော့လက်ရှိမှာ354ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ